သောရရှင်များရှင်လက်ဗနွန်နိုင်ငံပြင်ပနဲ့လက်ဗနွန်ကိုလူသားချင်းစာနာမှုဆိုင်ရာကူညီနိုင်မဲ့လမ်းကြောင်းနှစ်ခုဖွင့်ထားတယ်လို့အစ္စရေးကကုလသမဂ္ဂလုံခြုံရေးကောင်စီကိုပြောဆိုခဲ့ပါတယ်။လက်ဗနွန်မှာသူ့ရဲ့စီးရေးထိုးစစ်ဆင်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာကပြစ်တင်ရှုံ့ချမှုတွေတဟုန်ထိုးတိုးလာနေတာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကအခုလိုကတိပေးပြောဆိုခဲ့ကြောင်းကုလသမဂ္ဂဌာနချုပ်ရှီယာကနေဗီဒီယိုသတင်းတောက်ပီတာဟာလန်သတင်းပေးပို့ထားတဲ့အချိန်ကျွန်မကပဲဆက်ပြီးတင်ပြပေးပါမယ်။လက်ဗနွန်ကလမ်းတွေတံတားတွေကိုအစ္စရေးကဖျက်ဆီးနေတာကြောင့်ရှိပြည်သားလူသားချင်းစာနာမှုဆိုင်ရာအကျပ်တဲတွေကိုပို့ပြီးဆိုးဝါးစေတယ်လို့မြေပြင်ထိုးစစ်တွေစတော့မဲ့ဆဲဆဲအချိန်တောက်ကြနေကကုလသမဂ္ဂရေးပေါ်ကူညီထောက်ပံ့ရေးဆိုင်ရာအကြီးအကဲရန်ဤကလန်ကလုံခြုံရေးကောင်စီကိုပြောဆိုခဲ့ပါတယ်။လောင်စာနဲ့အခြားအခြေခံထောက်ပံ့ပစ္စည်းတွေပြတ်လတ်နေပြီလို့သူကဆိုပါတယ
်။ As a result of the targeting of petrol stations and fuel
stations ။တရိုင်နေနဲ့လောင်စာစီတူလောင်ထားတဲ့နေရာတွေကိုပြင်းမထားတိုက်ခိုက်နေတဲ့အတွက်ပေရက်မျိုးလောင်စာစီသုံးနိုင်မဲ့အခြေအနေဟာနောက်ထပ်ရပိုင်းတော့ပဲကျန်တော့တယ်လို့ခံမရပါပဲလူသားချင်းစာနာတော်တော်မှုကူညီပေးဖို့နေရာတိုင်းကိုမသွားနိုင်တာကြောင့်အဟန့်သားတွေအများကြီးကြုံနေရပါတယ်ဖြက်စီးတက်ခဲမှုတွေကြားမှာအသက်အန္တရာယ်တွေစိုးရိမ်ရသလိုနိုင်ငံနေရာအနှံ့ပြားမှာအထောက်ပံ့ပစ္စည်းတွေပို့နိုင်ဖို့မဖြစ်နိုင်ကြတော့ပါပဲ
တန်တမာရေးရဖိအားပေးမှုတွေတိုးပြီးရင်ဆိုင်လာချိန်မှာကုလသမဂ္ဂဆိုင်ရာအစ္စရေးတန်အမတ်ကြီးဂျန်ဂေလာမန်ကသူ့နိုင်ငံဟာလူသားချင်းစာနာမှုဆိုင်ရာကူညီနိုင်မဲ့လမ်းကြောင်းဖွင့်လှစ်ထားတယ်လို့လုံခြုံရေးကောင်စီကိုပြောဆိုခဲ့ပါတယ်
။ I've just received official confirmation from Israel that further
Lebanon ကနေကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နိုင်မဲ့လမ်းကြောင်းတိုးချဲ့ဖွင့်သွားဖို့ Israel ရဲ့တရားဝင်တည်ပြုချက်ကိုကျွန်တော်အခုပဲရထားပါတယ်။ Lebanon ဘက်ချမ်းမှာဒုက္ခရောက်နေသူတွေရဲ့လိုအပ်ချက်တွေကိုထောက်ပံ့ပေးဖို့လူသားချင်းစာနာမှုဆိုင်ရာကူညီပေးရေး Lebanon နိုင်ငံအတွင်းနဲ့အပြင်ကိုဆက်သွယ်နိုင်တဲ့အပြန်အလှန်သွားနိုင်မဲ့လမ်းကြောင်းကိုတည်ဆောက်ခဲ့ပြီးပါပြီ။
လမ်းကြောင်းတွေကိုရေလမ်းနဲ့ကုန်းကြောင်းနှစ်ခုစလုံးကနေစနေနေ့မတိုင်ခင်စောနိုင်သမျှစောစုံဖွင့်လှစ်သွားမယ်လို့ဂျန်ဂီလာမန်ကပြောပါတယ်။တောက်ချာနေကဆွေးနွေးမှုအတွင်းအစ္စရေးရဲ့ထိုးစစ်ဆင်မှုတွေကိုရပ်တန့်ဖို့နိုင်ငံတကာကြားဝင်ဆောင်ရွက်မှုလုပ်ဖို့အပြေးပေါ်တောင်းဆိုမှုများစွာရှိခဲ့ပါတယ်။အစ္စရေးရဲ့ဘုံတွေနဲ့အမြောက်ကြီးစံတွေကလက်ဗနွန်နိုင်ငံကိုဖျက်ဆီးနေတဲ့အကြောင်းလက်ဗနွန်အထူးကိုယ်စားလှယ်နူဟတ်မမတ်ကဆွဆွဲခဲ့ပါတယ်။အစ္စရေးရဲ့လူသားချင်းစာနာမှုဆိုင်ရာကူညီနိုင်မဲ့လမ်းကြောင်းဖွင့်ပေးမယ်ဆိုတဲ့စကားကိုသူကစကားပြန်ကနေတဆင့်တည့်ရဲ့ပြူပြီးတုတ်ပြန်ပြောဆိုပါတယ်
။ We have just heard the distinguished representative of Israel.
ဒီစည်းရဲ့ကြူကြော်တက်ခိုင်မှုကြောင့်ဒုက္ခရောက်သူတွေကိုကူညီဖို့အတွက်လုံခြုံစိတ်ကြရတဲ့လမ်းကြောင်းဖွင့်ပေးဖို့အစ္စရေးကလက်ခံတယ်ဆိုပြီးအစ္စရေးရဲ့အထူးကိုယ်စားလှယ်ကအကြောင်းကြားတော့အစ္စရေးရဲ့စာနာထောက်ထားမှုနဲ့သဘောထားကိုကျွန်တော်တို့ကအတိအမှတ်ပြုပြီးပြန်ပြီးအလေးပြုရမလို့ဖြစ်နေပါတယ်။
အစ္စရေးသံမကြီးဂီလာမန်ဟာတနိဒာဆွေးနွေးမှုတစ်လျှောက်တစ်ယောက်ပြီးတစ်ယောက်သူ့အစိုးရရဲ့တိုက်ခိုက်မှုတွေအတွက်ပြစ်တင်ရှုတ်ချတာကိုနားထောင်ခဲ့ပေမယ့်ဆီးရီးယားပြောဖို့အလှည့်ရောက်တဲ့အချိန်မှာတော့အခန်းထဲကနေထွက်သွားခဲ့ပါတယ်။အစ္စရေးကိုအမေရိကန်ကကြောထောက်နောက်ခံပြုထားတာဟာအရှေ့လယ်ပိုင်းဒေသကိုမတိမငြိမ်ဖြစ်စေတယ်လို့ဆီးရီးယားသံမကြီးဘက်ရှာအယ်ဂျာဖာရီကဆွဆွဲခဲ့ပါတယ်။
Instability in the region is caused by continued occupation by Israel of Arab territory.
ဒါတွေမတိမငြိမ်ဖြစ်ရတာဟာအာရဗီရဲ့နယ်မြေကိုအစ္စရေးကစက်တိုက်ကျူးကျော်လာနေတယ်လို့ပါလက်စတိုင်း၊လက်ဗနွန်နဲ့ဂိုလန်နိုင်ငံတွေကိုမတော်မတရားလုပ်ဖို့ဩဇာအာဏာရှိတဲ့နိုင်ငံအချို့ရဲ့အာမခံချက်နဲ့အပြစ်ကနေကင်းလွတ်ခွင့်ရနေတဲ့အပေါ်အစ္စရေးကဆက်ပြီးကျူးလွန်နေတာကြောင့်ဖြစ်တယ်လို့ဆီးရီးယားသံအမတ်ကြီးဘက်ရှာအယ်ဂျာဖာရီကစကားပြန်ကနေတဆင့်ပြောဆိုသွားတာပါလက်ရှိအကျပ်တဲပြင်းထန်နေတာကိုပြသတဲ့အနေနဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ကိုဖီအာနန်ဟာတောက်ချာနေအစည်းအဝေးမှာနှုတ်ဆက်နေခဲ့ပါတယ်။ပထမရက်ကလုံခြုံရေးကောင်စီကိုအဆိုပြုခဲ့ရမှာတော့အစမ်းဖတ်မှုတွေချက်ချင်းရပ်ဆိုင်ဖို့မြစ်တမ်းရပ်ခံခဲ့ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးကိုနိုလီဇာရိုက်စ်နဲ့လည်းတည်တံ့ဆွေးနွေးခဲ့ကြပါတယ်။တောက်ချာနေက9နာရီကြာလုံခြုံရေးကောင်စီအစည်းအဝေးကိုရက်လက်တစုံတရာမရှိဘဲရွှေ့ဆိုင်ခဲ့ပါတယ်။